င်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ယောဂါကူးစက်မှုတွေတိုးလာတဲ့အမျှကာယယောဂါကာဝယ်တားဆီးအစီအမံတွေလှုပ်လာတာတွေ့ပါတယ်ဒါမှလည်းတချို့အစီအမံတွေမှာအလွယ်လွယ်ချော်ချော်တွေဟန်ချက်မညီတာတွေရှိတယ်ဆိုပြီးဝေဖန်တဲ့အတန်တွေလည်းထွက်လာပါတယ်ဆိုတော့ကာယယောဂါတားဆီးလုပ်ငန်းတွေမှာအထက်ကစိန်ခေါ်မှုတွေအားနည်းချက်တွေဘာတွေများရှိနေသလဲဆိုတာနဲ့ပတ်သက်လို့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ASP မြန်မာကဥပအောင်သူငင်းကိုဆက်သွယ်မေးမြန်းမှာဖြစ်ပါတယ်ဥပအောင်သူငင်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့အခုဆိုရင်ကိုဗစ်ကူးစက်မှုမြန်မာနိုင်ငံမှာတိုးလာတဲ့အမျှစိုးရိမ်ပူပန်မှုနဲ့အတူယောဂကူးစက်မှုတားဆီးရေးအစီအစဉ်တွေကိုအရှိန်မြင့်လှုပ်လာတာလည်းတွေ့ပါတယ်ဒါပေမဲ့လည်းတချို့အစီအစဉ်တွေကတကယ်ပဲလိုအပ်ချက်နဲ့ကန့်ရလားဆိုတာကိုမေးခွန်းထုတ်တဲ့အသံဝေဖန်တယ်လည်းကြားနေရပါတယ်ဥပမာကူးစက်မှုတွေအဓိကကြုံရတဲ့ရန်ကုန်မှာလမ်းတွေကိုပိတ်တာဆိုတာတားဆီးတာမျိုးတွေတကယ်ပဲယောဂကူးစက်မှုကိုထိန်ချုပ်နိုင်မဲ့လောက်ရမျိုးလားဆိုတာမျိုးတွေမေးခွန်းထုတ်တာမျိုးတွေရှိပါတယ်ဆိုတော့ကိုယ်သူငင်းကိုယ်ရင်လည်းရန်ကုန်မှာရှိနေတဲ့လူတယောက်ဆိုတော့ဒါမျိုးတွေကိုယ်ရင်လည်းကြုံရမယ်ထင်ပါတယ်ဆိုတော့ကိုယ်သူငင်းအမြင်လည်းပြောပါအောင်ခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်တို့တကြံကာလမတိုင်ခင်ပေါ့အဲ့ဒီချိန်မှာကျွန်တော်တို့ဒီမှာကိုဗစ်ကူးစက်မှုစဖြစ်ပါတယ်စဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့နိုင်ငံအတွက်ကတခါမှမကြုံဘူးသေးတဲ့ပထမအတွေ့အကြုံပေါ့ဗျာဆိုတော့အဲ့တော့အဲ့ဒီချိန်မှာအုံဉင်းခွနင်းဖြစ်တာတို့ဒီအစည်းအဝေးတွေတရားမပြင်ရတာတို့ဒါတို့ကျွန်တော်တို့ခွင့်လွှတ်လို့ရပါတယ်ဆိုတော့အဲ့ဒီမှာပဲကျွန်တော်တို့သကြံပိတ်ရက်ကျွန်တော်နှစ်ပတ်လောက်ဖြစ်သွားတာပေါ့ဗျာတော့ပြီးတဲ့အခါကျတော့ကိုဗစ်ကူးစက်မှုကကျတယ်ဆိုပြီးတော့ကျွန်တော်တို့ကဖြစ်တယ်မကြသေးခင်ကတော့ပြီးခဲ့တဲ့အပတ်လောက်ကစလို့ဟိုကူးစက်မှုကဏ္ဍနေရာလဲတက်လာတာပေါ့ဗျာဆိုတော့ဒါကလည်းတစ်ဖက်ကပြောမယ်ဆိုရင်များများရှာများများတွေ့ပေါ့ဗျာအရင်ကတော့မစစ်နိုင်ဘူးအခုကစစ်နိုင်တဲ့အခါကျတော့ပို့ပြီးတော့ဟိုတွေ့လာတဲ့သဘောတော့ရှိပါတယ်ဆိုတော့အဲ့တော့အဲ့ဒီအချိန်မှလဲကျွန်တော်တို့ပြန်ကြည့်တဲ့အခါကျတော့ပြီးခဲ့တဲ့ဇာန်ကာလကပထမအဦးဆုံးဟိုကြုံရတဲ့အတွေ့အကြုံတွေကိုကျွန်တော်တို့အစိုးရကသင်ခန်းစာမယူဘူးလားပေါ့ဗျာဆိုတော့အဲ့လိုမျိုးကျွန်တော်သုံးသပ်မိတယ်ဗျအဲ့တော့ပထမတစ်ချိန်ကြုံရတဲ့အခါမှလဲဟိုကျွန်တော်တို့ဒီလိုဒုက္ခတွေကြုံတာပဲနော်အဲ့တော့အခုဒုတိယတစ်ချိန်ကြုံတော့လဲအတူတူပဲပေါ့ဗျာလမ်းနေပါလေပိတ်တယ်ဆုတယ်အဲ့တော့အစိုးရဘက်ကလည်းကျန်းမာရေးဝန်ကြီးဌာနကအမိန့်တွေထုတ်တယ်ကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရကအမိန့်တွေထုတ်တယ်ဆိုတော့အဲ့တော့တစ်ခုနဲ့တစ်ခုကလည်းဝေဝေဝါးဝါးနဲ့ဟိုပြဿနာရှိတယ်ဗျာတော့အဲ့တော့အဲ့လမ်းတွေပိတ်ဆုတဲ့အခါမှာတနေရာနဲ့တနေရာသွားဖို့လာဖို့လည်းခက်တယ်ပေါ့လမ်းမကြီးတွေတော့ပွင့်ပါတယ်ဆိုတော့နောက်တစ်ခါကျတော့ရန်ကုန်မြို့ကိုအဝင်အထွက်ဟိုတင်းကျပ်တယ်ဆိုတာမျိုးတွေလုပ်ပါတယ်ဆိုတော့အဲ့ဒီအချိန်မှာပဲနောက်ထပ်ပြဿနာတက်တာကကျွန်တော်တို့ကုန်စည်ကူးစက်မှုပေါ့ဗျာ logistic ကပြဿနာတက်ပါတယ်ဆိုတော့အဲ့တော့ပစ္စည်းတွေကရန်ကုန်မြို့အဝင်မှာပဲကုန်ကားတွေရရမလို့လို့အခုလည်းသတင်းတွေအရဆိုရင်မန္တလေးအဝင်နားမှာဒီကုန်ကားတွေရပ်ခိုင်းပြီးတော့နောက်ထပ် driver အစ်စ်ပြောင်းပြီးတော့မောင်းခိုင်းနေဆိုတဲ့ဟာမျိုးတွေပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဟာမျိုးတွေကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ဟို April ကာလကိုသင်ခန်းစာမယူရဘူးလားဆိုတဲ့အနေအထားတွေတွေ့ရဗျာ
โอเคရန်ကုန်မှာလမ်းတွေပိတ်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လိုအပ်တဲ့အတိုင်းအတာလောက်သာလုပ်ဖို့ဆိုပြီးနောက်ပိုင်းမှာညွှန်ကြားချက်ထွက်လာတယ်တွေ့ပါတယ်ဆိုတော့ဒီလိုတစ်ခုလုံးလိုက်နောက်ကလိုက်ပြင်လိုက်အမိန့်နေဆိုရင်လည်းထုတ်ပြင်လိုက်ပြန်ရုပ်လိုက်ဖြစ်နေတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုလွယ်လွယ်ချေချေဖြစ်ရတာအတိတ်ကဘာကြောင့်လို့များကော်နီနားလည်ထားလဲခင်ဗျာ
ကျွန်တော်မြင်တာကဒီလိုဗျဟိုအထူးသဖြင့်ဒါကဟို crisis ပေါ့နော်ဒီအကြက်တဲအခြေအနေလို့ကျွန်တော်တို့ဟိုသုံးသပ်ထားဖို့လိုတယ်လို့ထင်ပါတယ်ဆိုပါစို့ဗျာကျွန်တော်တို့ဟိုအစောပိုင်းမှာလည်းဆွေးနွေးမှုတွေရှိပါတယ်စစ်ပွဲကြီးတစ်ပွဲကိုကင်တွယ်တယ်လို့မျိုးပေါ့ဟို war room လို့ခေါ်တာပေါ့ဗျာဒီ operation management ကိုဒီတကယ်လုပ်မဲ့စစ်စင်ရေးစင်တာမျိုးလိုတယ်လို့ထင်တယ်ဗျာဆိုတော့အဲ့ရနေပြီးတော့မှဘယ်အမိန့်တွေထုတ်မဲ့အခြေအနေတွေဘယ်လိုဘယ်ဒေသကတော့သတင်းတွေတက်လာတယ်စသဖြင့်ဒါမျိုးတွေကိုကျွန်တော်တို့ဟိုသေချာစီမံနိုင်မယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့ဂျားကာလာထဲမှာ committee တစ်ခုဖွဲ့သေးတယ်ဗျာအဲ့ကော်မတီမှာကျွန်တော်တို့ဒုသမ္မတဦးမြင့်ဆွေဦးဆောင်ပြီးတော့ဒီတပ်မတော်ဘက်ကလည်းဟိုတပ်မတော်ဘာညှိနှိုင်းကုတ်ကဲရေးမှုဟိုဗိုလ်ချုပ်ညတ်ထူးဦးတို့ဘာလို့ပါလာတယ်ဆိုတော့အော်ကျွန်တော်တို့ထင်တာတော့ဒီကော်မတီကတော့ operation management အသွင်ဆောင်မယ်လို့ယူဆတာပေါ့နော်ဆိုတော့ဒါမဲ့အဲ့ကော်မတီလည်းနောက်ပိုင်းမှာအသံမကြားတော့ပြန်ဘူးဗျဆိုတော့အဲ့လိုမျိုးတွေဖြစ်ပါတယ်နောက်တစ်ခုကကျတော့ကျွန်တော်တို့အထူးသဖြင့်ရန်ကုန်မြို့တော်ဝန်တို့ရန်ကုန်ဝန်ကြီးချုပ်တို့ပေါ့ဗျာအခုကရန်ကုန်မှာကိစ္စရာများနေတာဗျာအဲ့တော့အဲ့ဒီနေထားမှာတော့ကျွန်တော်မြင်တာအလွယ်ဆုံးနည်းလမ်းကတော့ FM radio တွေရှိတယ်ဗျလူတွေလည်းကျွန်တော်တို့လည်း FM နားထောင်ပါတယ်ကားသွားရင်ဖွင့်နားတာလို့စသဖြင့်ပေါ့ဆိုတော့အဲ့ဒီနေထားမှာတော့ကျွန်တော်ထင်တယ် communication လုပ်ချင်ရင်အလွယ်လေးလို့ထင်တယ်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့မနေ့တိုင်းဖြစ်ဖြစ်ညတိုင်းဖြစ်ဖြစ်ဒီ FM မှနေပြီးတော့ကျွန်တော်တို့သတင်းတွေပေးနေပါပေါ့ဗျာဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့အတွက်ကလုံခြုံပဲကိုကဟိုအချိန်တွေလည်းသိရမယ်ပေါ့ဒီလိုအနေထားမျိုးထင်ပါတယ်ဆိုတော့နောက်တစ်ခုကတော့လူများနိုင်ငံတွေမှာလည်းကျွန်တော်တို့တွေ့ပါတယ်တွေ့တယ်ဆိုတာကတော့ ုပ်ချုပ်ရေးဘက်ကပုဂ္ဂိုလ်တူဦးဒီဘက်ကကျန်းမာရေးဘက်ကဆိုရင်လည်းဒီ epidemiologist ပေါ့နော်ဒီကူးစက်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့ဥဆောင်တဲ့ဟိုပြောရေးဆိုခွင့်ရှိသူတူဦးပေါ့ဆိုတော့ဒီလိုနှစ်ဦးကအများအားထွက်ထွက်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောနေတာတွေတွေ့ရဗျဆိုတော့အဲ့လိုမျိုးတွေကကျွန်တော်တို့စီမှာမတွေ့ရဘူးပေါ့ဒီလိုအနေအထားရှိပါတယ
်ဟုတ်ကဲ့တကယ်တော့အရေးပေါ်အခြေအနေကိုတုံ့ပြန်မှုနိုင်ငံတော်စစ်ကော်မတီတွေဘာလဲဖွဲ့စည်းထားတာရှိပါတယ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင်ဘူကော်မတီဆိုရင်လည်းဟိုတိုင်းပြည်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်တဲ့ဦးဆောင်နေရာမျိုးလည်းရှိပါတယ်ဆိုတော့ကာယောကဖြစ်တဲ့ချိန်ကစပြီးတော့ဒီ Facebook ဆာမျက်နှာအသစ်ဖွင့်ပြီး online ဆွေးနွေးပွဲတွေဒေါက်တာဆန်းစုကြည်ကိုယ်တိုင်လောက်တာပြောလဲတွေ့ပါတယ်ဆိုတော့ဒါတွေကမလုံလောက်ဘူးလားကော်မတီ
ကျွန်တော်မြင်တာကဒီဆိုပါစို့နိုင်ငံတော်အဆင့်ကော်မတီတွေပေါ့ဗျာဟိုသူတို့ဒီမှာအစည်းအဝေးလုပ်တာတွေဆုံးဖြတ်ချက်ပေးတာတွေရှိပါလိမ့်မယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဟိုဒေါက်ဆန်းစုကြည်လည်းထွက်ပြီးတော့သတင်းစာရှင်းလင်းပြောတာတွေနောက်တစ်ခါကျတော့ Facebook ကနေပြီးတော့ပေါ့เนาะဒီ channel ပုံကိုယ်တွေနဲ့ဆွေးနွေးတာတွေပါရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်မြင်တာကဟိုပြည်သူလူထုရဲ့ trust ပေါ့เนาะဒီလိုအချက်တည်းမျိုးမှာပို့ပြီးတော့ဟိုယုံကြည်ကိုးစားမှုရဖို့လိုရဗျာကျွန်တော်စစ်နဲ့ဟိုနေ့တိုင်းနေ့ပါလောက်ထွက်ပြီးတော့ပြောနေတာမျိုးကပို့အဆင်ပြေလိမ့်မယ်လို့ထင်တယ်ဗျာ
ဟုတ်ကဲ့တခုရှိတာကCovid ကရောဂါရဲ့အတိုင်းတာဟိုကြီးမားလုံးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံကြီးတွေမှာတော့ကင်တွေကခက်ခဲတဲ့အခြေအနေမျိုးတွေကြုံရတယ်ရှိပါတယ်။ဆိုတော့ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးမှုလည်းနှိမ့်ကြတယ်၊ကျန်းမာရေးဆော့ရှော့မှုစနစ်ကလည်းငိုရဲအားနဲ့အတိုင်းပြည်မျိုးမှာအခုလိုဝင်နေရမမြတဲ့ပြဿနာမျိုးကင်တွေဖြစ်ရှိရတဲ့နေရာမျိုးမှာဟိုရေဘူးရပြောမယ်ဆိုရင်အားနဲ့ချက်တွေရှိတာကတဘာဝကျရလို့မဆိုနိုင်ဘူးလား။ဒါမှမဟုတ်လေဟိုတချို့အားနဲ့ချက်တွေဟာကွက်တွေကမဖြစ်ပေမဲ့ဖြစ်နေတာမျိုးတွေရောရှိနေလို့လားကော်မကြီး
။ဟုတ်ပါတယ်ကျွန်တော်တို့နိုင်ငံကမပြည့်စုံဘူးဆင်းလဲဆင်းရဲတယ်ဒါအတတ်နိုင်ဆုံးဒီနိုင်ငံတော်ဘက်ကဟိုကြည့်ပေးတယ်ပေါ့ဗျာဒါကျွန်တော်တို့လက်ခံစရာလည်းကောင်းပါတယ်နောက်တစ်ခုကဒီလိုကျိုးပန်းနေတာကိုလည်းကြည့်ဟိုကျေးဇူးတင်ရမှာပါဆိုတော့ဒါပေမဲ့လည်းကျွန်တော်မြင်တာကဟိုဒီအခြေအနေမျိုးမှာဗျာအစိုးရလုပ်တဲ့သူတွေကအခွင့်သာပါတယ်ဘာလို့အခွင့်သာလဲဆိုတဲ့အခါကျတော့အနာဂတ်ကိုမျှော်မြင်ပြီးတော့ပြည်ပြင်ပြောင်းလဲမှုလုပ်ချင်တယ်ဆိုရင်ဒီအချိန်ကအကောင်းဆုံးပဲဆိုလိုတဲ့သဘောကဗတ်ဂျက်ချိန်တလောက်ဆွဲပြီးတော့သုံးပါပြည်သူတွေကန့်ကွက်မယ်မထင်ဘူးအတိုက်ခံပါတီတွေလည်းကန့်ကွက်မယ်မထင်ပါဘူးအဲ့လိုသုံးနေရင်တဲ့တပြိုင်နက်ထဲမှာပဲဒီကျမကြီးစနစ်မှာရှိတဲ့အားနည်းချက်တွေကိုပြင်သွားလို့ရတယ်လို့ထင်ပါတယ်နော်အခုချိန်မှာပြင်ပစည်းကမ်းတော်တော်များများပိတ်ထားပါတယ်ဘာဖြစ်လို့လဲဆိုတော့ဆရာဝန်တွေကလည်းဒီကူးစက်ရောဂါကြောက်တာပေါ့ဗျာနော်အဲ့တော့တခါတလေပုဂ္ဂလိကစည်းရုံတွေကလည်းပိတ်ထားတယ်ပုဂ္ဂလိကစည်းရုံတွေကိုလည်းလော့ခ်ဒေါင်းချတယ်ဆိုတော့တဲ့ရင်နေရှိတယ်ဆိုတော့အဲ့လိုအနေအထားမျိုးမှာကြံတဲ့ယောဂဖြစ်တဲ့လူတွေတော်တော်ပြဿနာရှိသွားနိုင်ပါတယ်အဲ့တော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာကသူများနိုင်ငံတွေမှာအခုစသုံးတဲ့ telemedicine ခေါ်တာပေါ့ဗျာ telemedicine ဆိုတာကဒီ internet နည်းပညာကိုသုံးပြီးတော့ဆရာဝန်ကြီးတွေကတခြားရက်တနေရာမှာရှိမယ်ဆိုတော့အဲ့တော့ရှေ့တန်းမှာကျွန်တော်တို့ရင်ဆိုင်ပြီးဆွေးနွေးတဲ့သူနာပြုသုံးဖို့ဆရာဝန်လေးတွေရှိမယ်ဆိုတော့ဒီလိုမျိုးနဲ့ကျွန်တော်တို့ဖျက်ခဲတဲ့ယောဂတွေကိုလည်းအဝေးကနေကုနိုင်တဲ့အနေအထားတွေဖြစ်လာနိုင်တယ်ဗျဆိုတော့အဲ့လိုမျိုးစနစ်တွေပြုပြင်ပြောင်းလဲမှုဟာမျိုးတွေကိုအခုချိန်မှာလှုပ်သင့်တယ်လို့ကျွန်တော်ထင်တယ်နောက်တစ်ခါကျတော့ကျွန်တော်တို့စီမှာဒီဘာကွန်ပလက်ဆိုတော့ကျမရေးစနစ်တဲမှာမမျှတမှုတွေတော်တော်များတယ်ဗျမမျှတမှုဆိုတော့ပတ်စံမရှိရင်ဟိုစိတ်ကူးနိုင်မှုခက်တယ်ပေါ့နော် quality ဟိုကုသရေးခက်ပါတယ်ဆိုတော့အဲ့လိုအနေအထားမျိုးတွေကိုလည်းဒီချိန်မှာစပြီးတော့ပြင်မယ်ဆိုရင်ကျွန်တော်ထင်တယ်အချိန်ကောင်းလို့ထင်ပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ပညာရေးလည်းအလားတူပဲနော်ကျွန်တော်တို့ပညာရေးဝန်ကြီးဌာနဘက်ကပြင်ဆင်တယ်ပြင်ဆင်တယ်တော့ကျွန်တော်တို့အများကြီးသတင်းတွေကြားတာပေါ့ဗျာနော်ဆိုတော့အခုကြတော့ဟိုကြောင်းတွေဖွင့်ပြီးမကြခင်မှာပြန်ပိတ်လိုက်ရတယ်ဆိုတော့အခုချိန်ထိဘယ်ချိန်ပြန်ဖွင့်မယ်မသေးကြသေးဘူး online learning လို့ပြောနေတဲ့ပညာရေးဆိုတာလည်းဘယ်လိုဆက်ဖြစ်မှန်းမသိဘူးဗျာဆိုတော့အဲ့တော့အဲ့လိုဟာမျိုးတွေကကျွန်တော်ထင်တယ်ပြင်ဆင်မှုရောကျွန်တော်တို့ပြုပြင်ပြောင်းလဲရောတခါလဲစဉ်းစားပြီးတော့ပိုအားထည့်လုပ်ရမယ့်ကာလလို့ထင်ပါတယ
်ဟုတ်ကဲ့လက်ရှိချက်တဲကိုကျော်လွှားတဲ့နေရာမှာဘန္နံငွေကြေးစိုက်ထုတ်သုံးဆွဲတာမျိုးတွေလုပ်တင်တာရှိတယ်ဆိုပြီးအစိုးရမှလည်းကော်မတီထောက်ပြတာရှိပါတယ်ဆိုတော့ဒီအားလုံးကိုပြန်ခြုံပြီးသုံးသပ်ကြည့်မယ်ဆိုရင်ဒီလက်ရှိအချက်တဲကိုကျော်လွှားနိုင်ဖို့ဆိုရင်မဖြစ်မနေဘာတွေများလုပ်ဖို့လိုမလဲဘာတွေကိုဦးစားပေးသင့်တယ်လို့ထင်လဲကော်မတီ
ပထမတစ်ချက်ကျွန်တော်ဆွေးနွေးရင်အစိုးရက digital မဖြစ်သေးဘူးကကျင်းကနာအများစုက paper နဲ့စက်ကူနဲ့လုပ်နေတာလေနော်ဆိုတော့အခုအနေအထားမျိုးမှာကျွန်တော်တို့ data တွေကပိုအရေးကြီးလာရဲ့ဗျဒါကိုမြန်မြန်ဆန်ဆန်နဲ့တွင်ပြောင်းနိုင်ဖို့လည်းလိုအပ်တယ်လို့ကျွန်တော်ထင်တယ်เนาะတပိုင်းอ่ะနောက်ဒုတိယတပိုင်းอ่ะကျတော့ခုနပြောသလိုပဲဒီဥစ္စာကိုစစ်ပွဲတစ်ပွဲလို့ရင်ဆိုင်တိုက်မယ်ဆိုရင်အဲ့ဒါကိုသေချာစီမံခန့်ခွဲတဲ့ team ပေါ့ဗျာ war room လို့ဟာမျိုးအဲ့လိုအဖွဲ့အစည်းမျိုးနဲ့ဟိုစုပေါင်းစဉ်းစားတာမျိုးတွေကျွန်တော်ထင်တယ်ပိုလိုအပ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့နောက်တစ်ချက်ကကျတော့ဒီအခြေအနေမှာနောက်ထပ်ပြဿနာတစ်ခုရှိတာကတော့ အရက်ပဲစစ်ပဲဆက်ဆံရေးပြဿနာလည်းထည့်ပြောရမယ်လို့ထင်ပါတယ်ပြီးတော့အထူးသဖြင့်ဟိုတပ်ဘက်ကနေပြီးတော့ကန်းကန်းထားတဲ့ဟာတွေရှိတယ်သူတို့တပ်ကကွာရန်တိုင်းစင်တာတွေပြင်ဆင်ထားတာတွေရှိတယ်တပ်ရဲ့ဒီကျမရေးဖက်ဆလစ်တီကရောဝန်ထမ်းတွေရောကူမယ်ဆိုတဲ့ဟာတွေပေါ့နော်အခုချိန်ကြီးကအစိုးရကဒါတွေကိုဟိုစနစ်တကျအဆုံးချတယ်ဆိုတဲ့ဟာမျိုးမတွေ့သေးဘူးဗျနောက်တစ်ခုကကျတော့လက်ရှောင်နေသလိုတောင်ဖြစ်နေတယ်လို့ထင်တယ်ဆိုတော့အဲ့လိုအနေထားမျိုးမှာတော့ကျွန်တော်ထင်တယ်ဟိုဘာပဲဖြစ်ဖြစ်ဟိုဒီလိုညှိနှိုင်းပြီးတော့လောက်တာကဒါတိုင်းပြည်အကျိုးအများအကျိုးအတွက်ပိုကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုတကယ်တော့ဒီအချိန်မှာမြန်မာနိုင်ငံမှာနောက်တစ်ချိန်ရွေးကောက်ပွဲလည်းကျင်းပဖို့လည်းရှိနေတဲ့အတွက်အရေးကြီးတဲ့အချိန်ကာလလည်းဖြစ်ပါတယ်ဆိုတော့ဒီလိုအချိန်မျိုးမှာအခုလိုအချက်တဲချုပ်နေရတာလည်းဒီအစိုးရအတွက်တော့တကယ်ကိုစိန်ခေါ်မှုလို့ပြောရမှာပါဒီနေရာမှာအစိုးရနဲ့အာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့ဒီလိုစိန်ခေါ်မှုတွေကိုအောင်မြင်ကျော်လွှားနိုင်မှုဆိုရင်အနေဆုံးအဆင့်ဘာတွေများလုပ်ဖို့လိုမလဲဆိုတာနေကုန်းချုပ်အနေနဲ့သိချင်ပါတယ်ခင်ဗျာခေါင်းကြီး
အဓိကကတော့ကျွန်တော်တို့ trust လို့ခေါ်တဲ့ပြည်သူလူထုယုံကြည်ကိုးစားမှုကိုအမြန်မြင့်တင်မှုလိုတယ်လို့ထင်တယ်။နောက်တစ်ခါကျတော့ရွေးကောက်ပွဲနီးလာရင်ဖြစ်တတ်တဲ့သဘောသဘာဝပေါ့နော်။ဒီအစိုးရတွေက lame duck လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုတော့မကြခင်ရွေးကောက်ပွဲလုပ်တော့မယ်။ဟိုကြံတဲ့သူတွေလည်းမလုံမရှုပ်မပြုတ်ပေါ်ဗျာဒီလိုမှိမ့်မိနေသွားတယ်ဆိုတော့အနေအထားမျိုးကအခုတွေ့နေရတယ်လို့ကျွန်တော်ထင်တယ်။ဆိုတော့အဲ့ဒါမျိုးကိုမဟုတ်ဘဲနဲ့ဒီအခုကတ်ဘေးကကျွန်တော်တို့ပို serious လုပ်ရမယ်ဆိုတော့အာမျိုးသဘောမျိုးလုတ်ဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခွကျတော့အစိုးရဘက်ကလှုပ်ရှားရှင်းလဲပြက်ပြက်သားသားလုပ်ပေါ့နော်။ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့အင်ဒီဂျင်းထိုင်းနိုင်ငံမှာတွေ့တာကဆိုပါစို့အစိုးရပတ်စံနေအများကြီးထုတ်သုံးရတဲ့ကိစ္စတွေနောက်တစ်ခါကျတော့တချို့နေရာမှာအာဏာကိုသုံးရတဲ့ကိစ္စတွေပေါ့ဗျာ။အခုကျွန်တော်တို့ကိုဗစ်ကာလတည်းမှာသာမန်ပြစ်မှုလေးတွေပေါ့ဗျာ။ညာမထွက်ရလို့ဘာလို့စသဖြင့်ဒါတွေနဲ့တောင်မှကျွန်တော်တို့ဖမ်းဆီးရတဲ့လူအရေးအတွက်ကမနေဘူးဗျ။အဲ့တော့အာဏာကိုသုံးရတယ်ပေါ့နော်။ဆိုတော့ဒါတွေနဲ့ပတ်သက်လို့ accountability တစ်ချိန်ကြာရင်တော့လွတ်တော်မှာပြန်တင်ပြပြီးတော့ဖြည့်ရှင်းတာမျိုးလဲကျွန်တော်ထင်တယ်လိုလိမ့်မယ်လို့ထင်ပါတယ်ဗ
ျဟုတ်ကဲ့ပါခင်ဗျာအခုလိုချိန်ပြပြီးဖြည့်ချခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ SP မြန်မာကဥအောင်သူငင်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ